to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆုမွန်ကောင်းတောင်းလိုက်ပါတယ်။ VOA American တန်ကနေမြန်မာပိုင်းအစီအစဉ်က2018ခုနှစ်ဇူလိုင်လ2ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအဖွဲ့အတွက်ခုခံပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပြည်သားဒေသမှာမိုးတီးထန်စွာရွာသွန်းရင်မြေပြိုမှုအနေနဲ့ကြုံရမှာဆိုတဲ့အတွက်ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုပြောင်းရွှေ့ပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မိုးဝင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးဒီမှာဆိုရင်တော့
ကျမတို့မြန်မာနိုင်ငံထွက်တဲ့ပလဲရွှေရောင်ပလဲဆစ်ဆစ်ထွက်တာပါအမှန်တမ်းမှတမိုးရှိတဲ့ပလဲပေါ့နော်တမိုးရှိတယ်ဆိုတာဒီဟိုပေါ့ရွှေရောင်ဆို
တာဒါတော့ဒီနေ့နာရီတိုင်းဝင်းကြီးချုပ်ဒေါ်လက်လက်မောပြောဆိုသွားတာဖြစ်ပါတယ်မြန်မာရေးတွေးဆိုမေးမြန်းခန်းအစီအစဉ်မှာအပြည့်စုံကိုနားဆင်ကြပါမယ်အဲ့ဒါအပြင်မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့လောလောကနေသူတွေကိုဖမ်းဆီးမှုတွေပြုလုပ်နေပြီဆိုတဲ့အကြောင်းသတင်းလွှာကိုနားဆင်ကြရမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေဖြစ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအဖွဲ့အတွက်တနင်္လာနေ့မှာပဲခုခံပြောဆိုလိုက်ပါတယ်။ဒီအဖွဲ့ကိုတချို့တိုက်ခိုက်ဒီမိုကရက်ပါတီဝင်တွေကဖျက်သိမ်းပစ်ဖို့အတွက်တောင်းဆိုနေတာပါ။ ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်လုပ်ငန်းတာဝန်ခံအဖွဲ့ကိုဒီမိုကရက်တွေလို့လူသိများတဲ့ Liberal Party လက်ဝဲဝါဒီတွေကဖယ်ရှားပစ်ချင်နေတာဖြစ်ပြီးနေဆက်ဒေတာကိုဖွင့်ပေးချင်နေကြတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးပါတယ်။ဒီလိုလှုပ်တာဟာယာစွန့်မှုတွေတဟုန်တိုးတိုးလာပြီးထိမနိုင်သိမ်းမရအခြေအနေကိုရောက်စေမယ်လို့လည်းရေးပါတယ်။ Fox သတင်းဌာနရဲ့မေးမြန်းကမ်းမှာတော့သမ္မတထရမ့်ကဒီမိုကရက်တွေဒီ ICE အဖွဲ့ကိုဖျက်သိမ်းဖို့ဒီလိုသာဆက်ပြီးတောင်းဆိုနေမယ်ဆိုရင်နောက်ဘယ်ရွေးကောက်ပွဲကိုမှနိုင်တော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။ American နိုင်ငံနဲ့ကို Mexico ကနေနေဆက်ကနေပြီးတော့တရားမဝင်ကြောဖြတ်လာသူဘယ်သူကိုမှဆိုဖမ်းဆီးဖို့အတွက်သမ္မတထရမ့်ရဲ့လူမှုကြီးကြပ်ရေးဆိုင်ရာလုံးဝတိမခံတဲ့မူဝါဒနဲ့မိဘတွေနဲ့ခွဲထားတာခံနေရတဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့ကလေးငယ်2000ကျော်ကိုမိဘတွေနဲ့အမြန်ပေါင်းစည်းပေးဖို့အတွက် American နိုင်ငံတလွှားမှာစနေနေ့ကတောင်းတဲ့ချီပြီးဆန္ဒပြနေကြတာဖြစ်ပါတယ်
။ American ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ဆိုင်ရာကိစ္စဟာ American သမ္မတဒေါ်နယ်ထရမ့်ကအပြစ်ဆင်တင်သွင်းမဲ့တရားလူတော်ချုပ်တရားသူကြီးအစ်ကိုခံထားရေးမဲပေးဆုံးဖြတ်ကြရမယ် American ထက်လူတော်အမတ်တွေကြားတနင်္ဂနွေနေ့ကဆွေးနွေးစရာအဓိကအကြောင်းအရာတစ်ခုဖြစ်လာပါတယ်။ Washington ပြည်နယ်ကဒီမိုကရက်ထက်လူတော်အမတ် Maria Cantwell ကဒီမဲပေးခွင့်ဟာသူတို့ရဲ့အမတ်တန်တလျှောက်အဓိကမဲပေးမှုတစ်ခုဖြစ်သွားမယ်ဆိုတာပါတီနီယာစလုံးကကျမရဲ့လူဖို့ကံပြတ်တွေတည်ကြပါတယ်လို့ NBC ရုပ်သံသတင်းဌာနရဲ့ Meet the Press အစီအစဉ်မှာပြောပါတယ်။ဥပဒေလမ်းကြောင်းကိုပြောင်းလဲပြင်မဲ့တရားရုံးကိုသူတို့ထောက်ခံမဲ့ပြင်မယ်ဆိုရင်ဒါဟာသူတို့လွှတ်တော်အမတ်ဘဝအဆုံးသတ်စေတဲ့လုပ်ရဖြစ်သွားနိုင်ပါတယ်လို့ Maria Cantwell ကပြောပါတယ်။ Roe versus Wade လို့အမေရိကမှာတည်ထားကြတဲ့1993ခုနှစ်တရားလွှတ်တော်ချုပ်ဆုံးဖြတ်ချက်ထွက်ပြီးကြတဲ့ကကိုဝင်ဖြတ်ချတာကိုအမေရိကန်တိုင်းနိုင်ငံလုံးမှာတရားဝင်ခွင့်ပြုထားတာပါ။နောက်ဆက်တွဲတရားဝင်ဆုံးဖြတ်ချက်တွေမှာလည်းအမျိုးသမီးတွေအနေနဲ့သူတို့ရဲ့ကိုယ်ဝန်ကိုသူတို့အဆုံးဖြတ်ချက်နဲ့သူတို့အဆုံးသတ်ခွင့်ထပ်ပြီးအာမခံချက်ပေးထားပါတယ်။လက်ရှိတရားလွှတ်တော်ချုပ်တရားသူကြီးတူဖြစ်သူအန်တိုနီကင်နေဒီကဇူလိုင်လကမှနားယူတော့မယ်လို့ပြောပြီးတဲ့နောက်လက်လက်သွားတဲ့တရားသူကြီးကင်နေဒီနေရာမှာစာတူးခံထားဖို့တရားသူကြီးတူကိုသမ္မတထရမ့်ကအမိစင်းတင်သွင်းရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဟိန္ဒူနဲ့ဆိတ်လူနည်းစုတွေနေထိုင်တဲ့ရှေ့ပိုင်းနန်ဂါခိုင်ထဲမှာအသေးခံပုံပောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး19ဦးသေဆုံးခဲ့ရပြီးဒီထဲမှာဟိန္ဒူနဲ့ဆိတ်ဆယ်ဦးအနည်းဆုံးပါနေတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။အဲ့ဒီဒေသကိုလာရောက်နေတဲ့အာဖဂန်သမ္မတအရှရဖ်ဂါနီနဲ့တနင်္လာနေ့လေပိုင်းတွေ့ဆုံဖို့အတွက် KI မြို့တော်ဂျလလဘတ်မှာရှိတဲ့အုတ်ချုံရည်မှုရုံးကိုအသွာအခုလိုအသေးခံဘုံခွက်တိုက်ခိုက်တာခံရတာလို့ဒေသရဲချုပ်ဗိုလ်ချုပ်ကြီးဂိုလမ်ဟဆန်နာယီကပြောပါတယ်။ပောက်ကွဲမှုကြောင့်ဒဏ်ရာရသူက20ကျော်ရှိပါတယ်။အဲ့ဒီဒေသမှာ IS စစ်တွေ့ကြော်တွေနဲ့တာလီဘန်သဘုံတွေလှုပ်ရှားနေတာဖြစ်ပြီးအခုတိုက်ခိုက်မှုကိုတော့ IS စစ်တွေ့ကြော်တွေကသူတို့လှုပ်ဆောင်တာလို့ပြောပါတယ်။ စနေနေ့ညရုံးကနန်ကာခဲကိုချာနီအရက်ကအစိုးရအကြောင်းတစ်ကြောင်းတချို့နေရာကိုမီးချို့ဖျက်ဆီးခဲ့ပြီးလုံခြုံရေးအဆောင်၃ခုအက်စတနတ်တမလို့တန်ရရှိသူကခေါင်းဖြတ်တက်ခဲ့ကြောင်းတောင်းကန်အရရှိရတီပြုတ်ပြီးနိုင်ပန်းတွင်မှာပဲခုလိုတိုက်ခိုက်မှုဖြစ်ပေါ်တာပါမလေးရှားရောက်ကြလေးကြောက်မှာစာကြည့်တဲ့နဲ့နဘေးကရုံးကန်လုံးဝမီးလောင်ပျက်စီးခဲ့တယ်လို့ခရိုင်ပညာရေးဌာနပြောဝင်ရကပြောပါတယ်
American သမ္မတ Donald Trump ကိုသူ့နေရာသူတည်အောင်လုပ်မယ်လို့အခိုင်အမာပြောထားဘူးတဲ့လက်ဝဲချင်းသမ္မတလောက်နိုင်ရမယ်လို့ကြဲကြဲပြန့်ပြန့်ခန့်မှန်းထားကြပါတယ်။လက်ရှိသမ္မတ Enrique Peña Nieto ရဲ့သမ္မတတက်တန်းကုံဆုံးတော်မှာဖြစ်တဲ့အတွက်သူ့နေရာမှာဆက်ခံမဲ့သမ္မတကိုမဲပေးရွေးချယ်ကြတာပါ။တနင်္ဂနွေနေ့မဲပေးပွဲမတိုင်ခင်ကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေကြောင့် AML လို့သိကြတဲ့လက်ဝဲဝါဒီဝါရဲနိုင်ငံရေးသမား Andre Manuel López Obrador ကဆက်ရခိုင်နှုန်းကျော်အတားနဲ့ဦးဆောင်နေပါတယ်။အမေရိကန်နဲ့မက္ကဆီကိုကြားမှာအထူးသဖြင့်တော့တရားမဝင်ရွှေ့ပြောင်းဝင်လာသူတွေအပေါ်လုံးဝတည်မခံမှုဆိုတဲ့ Trump အစိုးရရဲ့မူဝါဒကြောင့်ဆက်ဆံရေးတင်းမာနေတာပါ။အသက်64နှစ်အရွယ် López Obrador ဟာဒေသခံမူရင်းတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ရည်တည်လှုံ့ဆော်ပေးသူတူအဖြစ်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကနိုင်ငံရေးလောကထဲရောက်လာတာပါ။အခုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေအတွင်းတိုင်းပြည်မှာကြီးမားတဲ့အပြောင်းအလဲတွေလုပ်မယ်လို့ပြောဆိုမဲဆွယ်လာသူဖြစ်ပြီးအမျိုးသားရေးဝါဒီတူအဖြစ်သတ်မှတ်ဖော်ပြကြပါတယ်။အခုရွေးကောက်ပွဲမှာသမ္မတဒီကိုတာမကလွှတ်တော်နေရာစလုံးအတွက်ကိုယ်စားလှယ်တွေနဲ့ပြည်내အုပ်ချုပ်ရေးမှူး၉ဦးကိုပါရွေးချယ်ကြရမှာပါ။မက္ကဆီကိုသမိုင်းမှာအကြီးမားဆုံးရွေးကောက်ပွဲဖြစ်တယ်လို့တနင်္ဂနွေနေ့မဲပေးပွဲတွေမတိုင်ခင်နိုင်ငံရေးသမား100ကျော်လှုပ်ကြံတက်ဖြတ်ခံထားရတာကြောင့်အကြမ်းဖက်မှုအများဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9433ညာလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တရားမနေ့ကင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသမှာမုတ်တုံမိုးပြင်းထန်စွာရွာသွန်းလာရင်ရေကြီးမြေပြိုမှုအန္တရာယ်နဲ့ကြုံတွေ့ရမှာကိုစိုးရိမ်နေတဲ့အတွက်ရာနဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေကိုတိုးချဲ့ဒုက္ခသည်စခန်းကိုပြောင်းရွှေ့ပေးခဲ့ပါတယ်။ကုတူးပါလောင်ဒုက္ခသည်စခန်းမှာနေတဲ့ဒုက္ခသည်263ယောက်အတွက်မြေပြုံမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာသိခဲ့ရလို့ပိုးပြီးစိတ်ချရတဲ့နေရာကိုပြောင်းရွှေ့ပေးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒုက္ခသည်စခန်းက UNHCR အဖွဲ့လက်ထောက်အကြီးအကဲယာရာဟာဆူနီကတော့
We are actually in the monsoon time, and with the heavy rain, all this land will be really at high risk of landslide. So,
အခုချိန်ကမုတ်တုံရာသီတဲ့ရောက်နေပြီမို့မိုးတီးထန်စွာရွာသွန်းလာတဲ့မြေပြုံမဲ့ဘင်းနဲ့တွေ့နေတာမို့ဒီလိုမြေပြုံမဲ့အန္တရာယ်ကြုံရနိုင်တဲ့နေရာကလူတွေကိုရွေ့ပြီးတခြားစခန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့ပြောထားတာပါ။ကုတူပေါလောင်ကစခန်းလေးတုတ်ချက်စခန်းဆောက်လုပ်ပြီးစီချိန်မှာတော့အိမ်တော်စုပေါင်း 5,000 ဒါမှမဟုတ်လူပေါင်း 12,000 ကိုထားနိုင်မှာဖြစ်ကြောင်းလည်း UNHCR ကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကစပြီးရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်အိမ်နီးချင်းနိုင်ငံနဲ့ထွက်ပြေးတဲ့ရိုဟင်ဂျာက9သိန်းလောက်ရှိမယ်လို့ကုလကခန့်မှန်းပါတယ်။အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့တိတ်နေချီတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအားဖြင့်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သက်မခံတယ်လို့ဌာနေပြည်ရဲ့လုပ်ငန်းရှင်ကလည်းဖြစ်ဖြစ်မြဲမြဲအကောင့်ထဲမဖော်နိုင်သေးပါဘူး။ Cox's Bazaar ကရွန်ဂျာဒုက္ခသည်စခန်းတွေကိုတနင်္ဂနွေနေ့မှာတော်ရောက်တဲ့နိုင်ငံတကာကြက်ချင်ကြီးအသင်းဥက္ကဋ္ဌပီတာမော်ရာကလည်းရွန်ဂျာဒုက္ခသည်ဌာနေပြည်နိုင်ရေးအတွက်ဆောင်ရွက်เสียကိစ္စအများအပြားရှိနေသေးတယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်မျိုးသားလူမျိုးရေးဂျာမီပို့ကိုဂျွန်ဘိုဒန်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဓာတုနဲ့ဇီဝလေနဲ့အများစုကိုတနည်းတွင်ဖျက်သိမ်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းတနင်္ဂနွေနေ့ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုအဆုံးသတ်ဖို့မဟာဗျူဟာမြောက်ဆုံးဖြတ်ချက်ချထားပြီးတော့သူတို့ပူးပေါင်းဆောင်ရွက်တယ်ဆိုရင်တိတ်ကိုမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ CBS ရုပ်သံထုတ်ဌာနကဘိုဒန်ကပြောပါတယ်။အဲလိုသာဆိုရင်သူတို့ရဲ့အစီအစဉ်အများပြားကိုတနည်းအတွင်းမှာကျွန်တော်တို့ဖျက်သိမ်းနိုင်မှာပါလို့ဘိုဒန်ကဆိုပါတယ်။ဒါပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးကိုဦးတည်လှုပ်ဆောင်ဖို့ပြီးခဲ့တဲ့စင်ကာပူထိပ်သီးအစည်းအဝေးအတွင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့သဘောတူထားပြီးတဲ့နောက်မှာတော့မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုပုံဖြတ်ဖုံးကွယ်ဖို့ကြိုးစားနေတယ်ဆိုတော့ဝါရှင်တန်ပို့သတင်းစာရေးသားချက်ပေါ်မှတ်ချက်ပေးဖို့ဘူတန်ကညင်ပါတယ်။ကင်ဂျွန်ဝန်အနေနဲ့သူ့နိုင်ငံမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်မယ်လို့ဂျွန်ဘူတန်ကအကောင်းမြင်ပြောဆိုပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းပတ်ခရက်ကဂူရဲဝင်ရောက်သွားပြီးဂူရီပြန်ထွက်မလာသေးတဲ့ဘောလုံးကစားသမားကလေးငယ်ဆန်းအုပ်နဲ့သူတို့ရဲ့နှီးပြရကူအသေးအတန်လိုက်လံရှာဖွေနေကြဆဲဖြစ်ပြီးတနင်္လာနေ့ကတော့ဂူရဲကပိတ်မိနေတဲ့မန်ဝက်ကျော်ရှိတဲ့လမ်းမအောင်ရှင်းနိုင်ခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ထိုင်းရဲ့ထူးတပ်ဖွဲ့ရင်းငုတ်သမားတွ ငယ်တွေကအသက်17နှစ်ကနေ16နှစ်အရွယ်ရှိတဲ့ပျောက်ဆုံးကလင်းငယ်တွေဟာဘောလုံးလေ့ကျင့်ပြီးအသက်25နှစ်အရွယ်သူတို့ရဲ့နှီးပြနဲ့တူချင်းရိုင်းခိုင်တဲကတမ်လောင်းနန်နန်ဂူတဲကိုတွားရောက်ခဲ့ကြတာဖြစ်ပြီးတီးထန်စွာရွာတဲ့မိုးကြောင့်ရေကြီးလာပြီးဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်။ဂူထဲမှာပတ်တရားတောင်ပြန်လို့လူသိများတဲ့နေရာတစ်ခုရှိပြီးအဲ့ဒီနေရာဟာနည်းနည်းမြင့်တဲ့နေရာမှာရှိတာမို့ရေလွတ်နိုင်တဲ့အတွက်ပျောက်ဆုံးသူတွေဒီနေရာကိုတွားရောက်ခိုးလုံနိုင်တယ်လို့တွက်ဆပြီးကယ်ဆယ်ရေးသမားတွေကတွားရောက်ရှာဖွေဖို့ကြိုးစားကြတာပါ။ချင်းရန်ခင်အုတ်ချိုရီမူနရောင်ဆက်အိုဆာတနကောင်းကလည်းရှာဖွေအဖွဲ့လုပ်ငန်းဟာတိုးတက်မှုရှိတယ်လို့ပြောပါတယ်။တောင်ဆောင်တွေကလည်းဂူထဲထိပေါက်နိုင်တဲ့လမ်းကြောင်းနှစ်အခု20လောက်ရှိတယ်လို့ပြောတဲ့ထင်ကအဖြစ်နိုင်ဆုံးတစ်ခုကနေရှာဖွေဖို့တနင်္လာနေ့မှာပဲလှုပ်ဆောင်နေတယ်လို့အုတ်ချိုရီမူကပြောပါတယ်။ဂူတလွာကဘာတလွားကဂူရင်းကယ်ဆယ်ကျွမ်းကျင်သူတွေကလည်းဒီနေရာကိုလာရောက်ကူညီနေကြတာဖြစ်ပြီးအမေရိကန်၊ဩစတြေးလျ၊ဗြိတိန်၊တရုတ်နဲ့နိုင်ငံအများပြားကကယ်ဆယ်အဖွဲ့တွေလည်းရောက်နေကြပါတယ်
။ကဘာဖလားဘောလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲစဉ်တွေကိုတနင်္လာနေ့ကဆက်ပြီးရှင်ပြိုင်ကစားကြတာမှာအင်ရှင်ရုရှားကစပိန်အသင်းကိုပင်နလီအပါအဝင်5ဂူ4ဂူနဲ့နိုင်ရတယ်လို့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းပင်လယ်ရီအပါအဝင်၄ဂူ၃ဂူနဲ့ခရိုအေးရှားကအနိုင်ရပြီးควอတာဖိုင်နယ်တက်သွားကြပါပြီ။စပိန်နဲ့ရုရှားတို့ဟာမိနစ်90ပြည့်တဲ့အထိတစ်ဖက်တစ်ဂိုးစီနဲ့တည်ရဖြစ်နေတာကြောင့်အချိန်ပိုနာယူဝက်ဆက်ကစားတာမှာဘယ်ဘက်ကမှဂိုးမသွင်းနိုင်ကြတဲ့အတွက်ပင်လယ်ဒီကံပြီးအဆုံးဖြတ်ယူရတာပါ။စပိန်အသင်းကကိုကေးကန်နဲ့၃လုံးမြောက်ပင်လယ်ဒီကိုရုရှားကုသမားအကင်ဖီလက်နဲ့ပို့ထုတ်လိုက်ပြီးအက်စပက်ကန်နဲ့၅လုံးမြောက်ပင်လယ်ဒီကိုလည်း၆တောင်းနဲ့ကန်ထုတ်လိုက်နေတာကြောင့်အဆုံးမှာရုရှားက၄ဂူ၃ဂူနဲ့အနိုင်ရသွားတာပါ။ရုရှားသင်းควอတာဖိုင်နယ်ဆင်တက်နိုင်တာဟာဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးကတည်းကဆိုရင်ဒါပထမဆုံးအချိန်ပါ။ကဘာဘလာဘောလုံးပွဲမှာစပိန်အသင်းပင်လယ်ဒီနဲ့ရှုံးပြီးထွက်သွားရတာလေဒါ၃ချိန်မြောက်ဖြစ်ပါတယ်။တနင်္ဂနွေနေ့ဒုတိယပွဲဖြစ်တဲ့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းမိနစ်90နဲ့အချိန်ပိုနိုင်ရွက်ပြီးတဲ့အထိတစ်ဖက်တစ်ကိုယ်စီနဲ့တည်ကြနေတာကြောင့်ပင်လယ်ဒီနဲ့ပဲဆုံးဖြတ်ရပါတယ်။ပင်လယ်ဒီ၅လုံးမှာခရိုအေးရှားက၃လုံးဝင်ပြီးဒိမတ်က၄လုံးပဲဝင်တာကြောင့်ပင်လယ်ဒီအပါဝင်ခရိုအေးရှားက၄ဂူ၃ဂူနဲ့နိုင်သွားပါတယ်။ရုရှားနဲ့ခရိုအေးရှားတို့ရဲ့ควอတာဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇူလိုင်လ၈ရက်တနင်္ဂနွေနေ့မနေ့၁၂နိုင်ပွဲမှာရှင်းပြကစားပါမယ်။ဇူလိုင်လ2ရက်တနင်္လာနေ့ဒီကနေ့မှာတော့ဘရာဇီးနဲ့မက္ကဆီကိုဘယ်လ်ဂျီယံနဲ့ဂျပန်အသင်းတို့ရှင်းပြန်ကစားကြပါမယ်ခင်ဗျာ Direct from Washington The Voice
of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုချောချောတိုင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်အခုတော့မြန်မာနဲ့ဆိုင်တဲ့ဒေတာတွင်သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံမှာတရမဝင်အလုတ်သမားတွေကိုဇူလိုင်လ1ရက်တနင်္ဂနွေနေ့ကစပြီးတော့စီမံချက်နဲ့ဖမ်းဆီးနေတာမှာအဖမ်းခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကပြောပါတယ်။ယာနဲ့ချီပြီးတော့ဖမ်းခံရတဲ့အထက်မှာမြန်မာနိုင်ငံသားအကြီးအကျယ်ကတော့တိတ်မများလှသည်ဘူးလို့ဆိုပါတယ်။အကြောင်းစုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာအထောက်အထားလက်မှတ်လုပ်ဖို့အတွက်သတ်မှတ်ပေးထားတဲ့ရက်ကုန်ဆုံးပြီးနောက်တစ်ရက်ဖြစ်တဲ့ဇူလိုင်လ1ရက်နေ့မှာတော့အဖမ်းအစည်းတွေအကြီးအကျယ်စတင်လုပ်လာတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့တဝိုက်မှာယာကနန်းရှိတဲ့နိုင်ငံသားတွေကိုစက်တိုက်ဖမ်းဆီးခဲ့တာပါ။မလေးရှားနိုင်ငံမြန်မာတန်ရုံးကပထမအတွင်းဝင်ဦးသက်စော်တူကတော့အခုလိုရှင်းပြပါတယ
်။ဒီနေ့တော့အဲ့ဒီမလေးရှားကျွန်တော်တို့ကမြို့လေပေါ့နော်။မြန်မာတန်းနေရှိတဲ့နေရာမှာတော့အဖမ်းအစည်းတွေရှိခဲ့တယ်။ကွာလာလမ်ပူမှာလည်းခင်ဗျာကျွန်တော်တို့ဒီတို့မြန်မာတန်းပေါ့နော်အရင်တော့ဆိုရင်တော့မြန်မာတွေမြန်မာဆိုင်တွေအများကြီးရှိတဲ့နေရာပေါ့ဟုတ်ကဲ့မြန်မာတွေလည်းပါပါတယ်ခင်ဗျဒါနဲ့မြန်မာကတော့လူကြီးနေတယ်ခင်ဗျဟိုလူကြီးဘယ်လောက်လို့ပြောလို့မရပါနဲ့လေမြန်မာကတော့တော်တော်လေးနေပါတယ်ပါသွားတယ်လို့ရှိကျွန်တော်တို့သိရတယ်လောက်ပါလေစိတ်ကနန်းလောက်ပဲပါတယ်ခင်ဗျအရာကနန်းတော့မပါပါဘူးမ
ှဒီကနေ့ဖန်ဆီမှုကတော့ကွာလာလမ်ပူမှာအတော်လူကြီးများတဲ့ဖန်ဆီမှုဖြစ်တယ်လို့လည်းဆိုပါတယ်
တော်တော်များတယ်ခင်ဗျသူတို့ဒီနေ့ကျွန်တော်တို့တွေ့ခဲ့တာပေါ့နော်ကျွန်တော်လည်းအဲ့ဒီကမ်းမှာဟိုဒီနေ့ဈေးဝယ်ရင်းနဲ့တွေ့လိုက်တဲ့အခါကျတော့ဟိုတခြားနိုင်ငံသားတွေလည်းကျွန်တော်များတွေ့ခဲ့ပါတယ်ဒီကားကြီးတွေနဲ့လေသူတို့ကဖမ်းပြီးတော့တနေရာမှာလမ်းဆုံမှာပုံအဆုထားပေါ့ပြီးတော့မှသူတို့ကလည်းဒီကားတွေနဲ့လိုက်ခေါ်တယ်ပေါ့နော်ကျွန်တော်မျက်စိရှိမှသိတော့အိုင်ပေါ့လေအဲ operation စတာကတော့ပြီးခဲ့တဲ့3ရက်လောက်ခင်ဗျစတယ်ဆိုကျွန်တော်တို့ကြားတယ်ခင်ဗျဒါပေမဲ့ KL မှာတော့မဟုတ်ဘူးပေါ့နော်တခြားဒီ KL နဲ့နည်းနည်းလေးဟိုမင်းနဲ့ဆက်လာမောင်းရတဲ့မြို့လေးတွေပေါ့အဲ့လိုလေးတွေမှာရှိနေပါတယ်ဟိုပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်ကြားတယ်ပေါ့ဒီနေ့ကတော့ဒီ KL မှာကတော့ နော်မျက်မြင်ပို့ပေးပေါ့လေပြောရမယ်ဆိုရင်ဟုတ
်ပြီးခဲ့တဲ့3ရက်လောက်ကတော့မလေးရှားနိုင်ငံဆလံကောပြည်နယ်ထဲမှာအဖမ်းဆီးတဲ့ဇက်တိုက်လှုပ်လာတဲ့အတွေ့မြန်မာအပါအဝင်နိုင်ငံသားတွေရာခိုင်နှုန်းလောက်ဖမ်းဆီးခံခဲ့ရပါတယ်အစားအသောက်တွေအထူးကရောင်းတဲ့နေရာကြီးတစ်ခုကိုဖမ်းဆီးတာမဟုတ်အဲ့ဒီမှာဖမ်းဆီးခံရတဲ့အလုပ်သမားတွေနဲ့ဇီးရောက်သူအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့ဆိုပါတယ်မလေးရှားအစိုးရကအထောက်ထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ယူတိုင်းလာတရနေ့ကစလို့အဖမ်းဆီးတွေလုပ်မယ်ဆိုပြီးကြေညာထားတာပါမြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်အရမလေးရှားမှာတရားဝင်အလို့လုပ်နေကြသူအလို့သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းရင်မလေးရှားမှာမြန်မာအလို့သမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လုပ်နေကြသူသိန်းနဲ့ချီရှိပါတယ်ရှင်
တော်ရစီမှာခင်ဗျာပြည်တော်စုညဉ့်ဉျေးကြီးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ့်ညီလာခံနဲ့အနာဂတ်ညဉ့်ဉျေးကြီးအလားအလာတွေပေါ်တော်ရရှင်ရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါအဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
မနေ့ဖန်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလူသူတွေ VOE ကိုည9:00မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမ်းမဖြစ်ပါတယ်မြန်မာလူထုကြမှာဒီမိုကရေစီအသိပညာဘေးလုပ်ငန်းတွေလှုပ်ဆောင်ဖို့အများကြီးလိုအပ်နေသေးတယ်လို့တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကပြောကြားလိုက်ပါတယ်ဘလူများပညာပေးမှုတွေလုပ်နိုင်ပါသလဲအဲ့ဒါပြင်တနင်္လာနေ့တိုင်းအတွင်းမှာခီးသွားလုပ်ငန်းရဲ့အခြေအနေတွေအကြောင်းကိုတနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်နဲ့ကိုဇော်ဝင်းလိုင်တီးတန့်တွေ့ဆုံမိန်းမထားတဲ့ဆွေးနွေးစမ်းအပိုင်းနှစ်ကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဒီကလုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဘိတ်ကျွန်းစုတွေဟာအခုတော်တော်လေးပေါ်ပြီလာဖြစ်လာတယ်မြန်မာပြည်ထဲမှာလည်းမကောက်ပြည်ပမှာလည်းကျွန်တော်အမေရိကမှာလည်းလူတွေကလူတိုင်းကဘာမှပြီးသွားလဲမယ်ဆိုဘိတ်ကျွန်းစုသွားမယ်ဆိုတဲ့ခေစင်းလေးကိုထက်ထက်ပြီးစဉ်းစားလာကြတယ်ပေါ့နော်ကျွန်တော်တိုင်ဝမ်ကြားမှာဗမာတွေတိုင်ဝမ်ကြားမှာလည်းအဲ့လိုရှိလာတယ်ကျွန်းတွေအများကြီးလာတဲ့ကျွန်းတွေနိုင်ငံတကာမှာကျွန်တော်လက်မှတ်ထောင်ပြီးတော့မြန်မာကျွန်းတွေတာယာလပတွေမှာပြဖို့ရှိပေမဲ့လည်းကျွန်တော်တို့က3-4ကျွန်းလောက်ပဲအခုကပြခွင့်ရှိတယ်ဘာလို့လဲဆိုတော့အစိုးရကလည်းဒီနိုင်ငံတော်ဝန်ကြီးကပလဲလုံကနေရနေတာအများကြီးရှိတော့အဲ့ဒီဟာတွေကိုကန့်တတ်တဲ့အနေနဲ့တချို့ကျွန်းတွေသွားလို့မရဘူးဆိုပြီးတော့သူတို့ဒီခီးသွားလုံကနေပလဲလုံကကြားထဲမှာအကျိတ်တည်ရှိကြတာတွေကျွန်တော်ကြားပါတယ်တချို့ကိစ္စတွေကိုလည်းဒီတိုင်းဒေသကြီးအစိုးရကောနိုင်ငံတော်အစိုးရကခွင့်ပြုပေးဖို့စီစဉ်နေတယ်ဆိုတာကျွန်တော်သိရပါအဲ့ဒါလေးကိုလည်းရှင်းပြပါဝန်ကြီးတို့ဘလိုပုံစံနဲ့စဉ်းစားပြီးတော့ဟိုကဏ္ဍခွဲဖို့စီစဉ်ထားတယ်ဆိုတာလေးကိုလေ
ကျွန်တော်တို့မြန်မာနိုင်ငံထွက်တဲ့ပလဲရရွှေရောင်ပလဲစစ်ထွက်တာပါအမတန်မှတံမိုးရှိတယ်ပလဲပေါ့နော်တံမိုးရှိတယ်ဆိုတာဒီဟိုပေါ့ရွှေရောင်ဆိုတော့ကျွန်မထင်ပါတယ်ဒီဟိုချိုတယုတ်ဒီတိုင်ဝမ်နေအဲ့ဒီဘက်ကလူတွေတော်တော်များများနှစ်သက်ကြတာပေါ့နော်အဖြူပလဲကတော့သူကနည်းနည်းလေးအယောင်မှိန်တယ်လို့မျိုးဖြစ်နေတယ်ရွှေရောင်ပလဲကိုတော့မှကျွန်မအဲတာဆာကီကုမ္ပဏီဟိုဂျပန်ကုမ္ပဏီတခုဒီမှာနှစ်20ကျော်ရှိပါပြီ28နဲ့28နှစ်ရှိပြီသူတို့လာရောက်ပြီးရင်းနှီးမြှုပ်နှံနေတဲ့လူတွေနဲ့ကျွန်မမေးကြည့်ပါတယ်သူတို့အဲဒီပေါ့သူတို့ဟောင်ကောင်ကျောင်းနေမှာလဲဒီရွှေအောင်ပလဲထွက်တယ်ဒါပေမဲ့ဗမာပြည်ကမုတ်ကောင်မျိုးမဟုတ်ပါဘူးလို့ပြောပါတယ်သူတို့ကတကယ်တမ်းဟိုသူတေသနာဗမာပြည်ရဲ့မုတ်ကောင်ရဲတဲ့နှခမ်းနားမှာကိုတယ်ရွှေအောင်တောက်နေရတယ်သူကအဲ့ရသူတို့ထွက်တဲ့ secretion ကတကယ်အလုံးရွှေအောင်နဲ့ကျမတို့အနေနဲ့ကဒီပလဲလုပ်ငန်းကိုလည်းတခြားဒေသတွေနဲ့မတူကျမတို့ကိုသဘာဝပေးတဲ့လက်ဆောင်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျမတို့
ကြည့်ကြည့်လှုပ်ချင်ပါတယ်လှုပ်ချင်တဲ့အခါကျတော့ပြဿနာခီးသွားလုပ်ငန်းနဲ့ပလဲနဲ့ကွန်ထရက်ဖြစ်နေရပါတော့နော်ကွန်ဖလစ်ဖြစ်နေရခီးသွားလုပ်ငန်းလည်းသူကနီးတဲ့ကြုံနေလိုက်ကြည့်မယ်လှလှပပတွေဒိုင်ဝင်လုပ်မယ်စနော့ကလင်းလုပ်မယ်ဆိုတော့ဟိုကပလဲရလဲငါမဝင်နဲ့ဒါတို့ကဟိုအတန်းကြိုက်တယ်ဒီပလဲတွေရလဲသူကဒီရေမတန်းတာနဲ့စီကရီရှင်မထွက်တော့စီကရီရှင်မထွက်ရင်ဒီပ
shop ပေးပါဆိုပြီးကျမတို့ဆီက request လုပ်ပါတယ်။ဘာဆိုကျောင်းနေနောက်ဖက်ဆိုတောင်းတိုင်းမှာမသွားဘူးလေ။ကျောင်းနေရှေ့ဘက်ဘယ်ဟာလှလိုက်တာပါညာနဲ့သွားနေဆိုဒီရှေ့ဘက်ကိုနည်းနည်းလေးပေါ်ခြံခဲ့ပြီးတော့နောက်ဖက်ကိုလုပ်ပါဆိုပြီးကျမတို့ကပြောပေမဲ့လို့ပြောတော်ညာလည်းပဲပလဲလုပ်ငန်းကတော့မြေ area အများကြီးယူရတယ်ကျတော့ long line ချရတာမဟုတ်ကောင်းဘူး။ long line ချရဲဆိုတော့ဒီမြေ area တွေအများကြီးယူရတဲ့အတွက်ကြောင့်ခုတည်းထိတော့ conflict တွေကတော့ရှိနေသေးပဲ။ဒါပေမဲ့ကျမကတော့ဘယ်လိုပြောလဲဆိုတော့ဒီအကျိုးရှိရကျော်မှာဒီပလဲလုပ်တဲ့ကျောင်းကအခုဆိုလို့ရှိရင်20ကိုခလှလှမပြည့်သေးပါဘူးလက်ချိုးယူလို့ရပါတယ်ကျန်တဲ့ကျိုးနေမှာလုတ်ပါကျန်တဲ့ကျိုးနေမှာဟိုဆာပို့ပြီးတော့ဗောနော်ကျိုးရှိရပဲကိုကြီးရဲ့ဒီပလဲကျိုးက100ရှိဆို900မှာလုတ်လို့ရသေးရပဲကျွန်မပြောတယ်900မှာဟိုလှတဲ့ကျိုးနေကိုကိုရွေးချယ်ပြီးတော့ဗောဒီ900တွေကဗောအားလုံးတော့မဟုတ်ဘူးဗောလှတဲ့ကျိုး100လောက်ရွေးပြီးတော့အဲ့100လောက်ကိုသွားလုတ်လို့ရအောင်မဖြစ်ဘူးလားလို့ကျွန်မတို့ဘက်ကတော့ပြောပါတယ်အဲ့လိုပဲတယောက်နဲ့တယောက်တော့ conflict ကအခုတည်းရှိနေသေးပါဆို
တော့ဝန်ကြီးချုပ်တို့အနေနဲ့ရောဒီတဘာပေါင်းချင်းတင်းသေးကိစ္စတို့ဒီလေလွင့်ညံမှုကိစ္စအထူးသဖြင့်ဒီကျွန်းနေဟိုစီဝိုင်းလုံငန်းတွေကိုချပေးတဲ့အခါမှာမူလအတိုင်းတော့ကြာမှာတော့မဟုတ်ဘူးဒါပေမဲ့အတတ်နိုင်ဆုံးထိမ့်သိမ့်နိုင်အောင်ဟိုပါအဲ့လိုမျိုး EIDI ပုံစံမျိုးပေါ့နော်တွင်းတဲ့ပစ္စည်းဆိုလို့ရှိရင်လည်းအဲ့လိုမျိုးထိမ့်သိမ့်တဲ့ตัวอะไรนี่ឧបរិទ្ធិឆាថាราရှိပြီလား
ရှိပါတယ်ตัตตุတွင်ឧបរិយ៉ាងလည်းအသက်ရှိပါတယ်ဟဲ့အခုလောလောဆယ်มาထုတ်လိုက်တယ်ตัตตุကျောင်းဆွေးရတယ်ตัตตุတွင်ឧបរិទ្ធិပေါ့အဲ့ဒီမှာလည်းတဘာပေါဝင်ထိမ့်သိမ့်ရေးကိုဟိုကြီးကျယ်ပဲသူတို့နေနဲ့ထည့်ပြီးတော့ဖော်ပြထားပါတယ်အရင်ឧបរិទ្ធិမှာတော့တဘာပေါဝင်ထိမ့်သိမ့်ရေးတွေမပါပါဘူးကျမတို့အခုလည်းตัตตุတွင်လာရှောက်မယ်ဆိုလို့ရှိရင်ကျမတို့ EMBO ရင်တောင်းပါတယ်နေဒီနေရာမှာတတ်တူတွင်ဟိုတတ်တူလုပ်ငန်းလုပ်မယ်ပေါ့တတ်တူလုပ်ငန်းလုပ်မယ်ဆို EMBO ရင်ပြကျမတို့ဒီတတ်တူကိုဟိုဘယ်ကောင်လဲစမ်းသပ်ခွင့်မပေးခင်နေရ EMBO ကိုကျမတို့တောင်းပါတယ် EMB မလုပ်တဲ့တတ်တူလုပ်ငန်းဆိုရင်ကျမတို့စမ်းသပ်ခွင့်မပေးပါဘူးဘာဖြစ်လို့လဲဆိုစမ်းသပ်တယ်ဆိုပေမဲ့လည်းတကယ်အမြေပြေနေထားမှာတချို့တလေကဒီ open time နဲ့နည်းနည်းတူးကြည့်တာတွေပါရှိပါတယ်အဲ့ဒီခါမှာမြေစာပုံတွေဖြစ်ပေါ်လာပါတယ်နောက်ပြီးတော့ဒီမြေစာပုံတွေမှာသူတို့လိုချင်တဲ့တတ်တူဥမာတင်းလိုချင်လို့ရှိရင်သူတို့ကတင်းမဲ့ယူလိုက်တယ်အဲကျန်တဲ့ကောပါးတွေတန်ရိုင်းနေဒီထဲမှာရှိနေတော့မယ်ဒါတွေကိုလဲဆော်ဖေးလောက်လားမလောက်လားကျမတို့စမ်းရမှာဖြစ်ပါတယ်ဒီအတွက်ကြောင့်မလို့ကျမတို့ EMB မပါတဲ့ဘ ᱹ ရုကိစ္စမျိုးမဆိုကျမတို့လက်မခံပါဘူးအခုလက်ရှိရခင်စိုးရဆက်ဆက်တရားလုံနေတဲ့တတ်တူတွင်နေပေါ့အခုကျမတို့ဖားကန့်လို့ပေါ့နော်2020မှာကျမတို့ပြေးဖို့ရှိပါတယ်ဒီဟိုဟိန်းသားမိုင်းပေါ့နော်မတန်မကြီးတဲ့ဟိုအင်္ဂလိပ်ခေတ်တရားလုံနေတဲ့ဟိန်းသားမိုင်း EMB ကိုမလိုက်နာပါဘူးတည်တည်ချာမလိုက်နာတဲ့အတွက်ကြောင့်ကျမတို့တို့ extension ပေါ့နောက်ထပ်ဆက်ပေးဖို့အတွက်ကျမတို့အခွင့်မပြုပါဘူးဘာဖြစ်လို့လဲဆိုတော့ EMB တိုင်းသူတို့ live ပါဆောင်ရွက်မှာကျွန်တော်ခွင့်ပြုပါမယ်လို့အတိအကျကျွန်တော်တို့ဖော်ပြပါတယ်
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရအဆက်ဆက်ကပေါ့နော်ဟိုအားနည်းချက်ရှိခဲ့တာဒီဥပဒေတွေထုတ်ပြန်တယ်ကျွန်တော်တို့နေဥပဒေတွေထုတ်ပြန်တယ်ဒါမှလည်းနောက်ပိုင်းကျလို့ရှင်အဲ့ဒီထုတ်ပြန်ပြီးတဲ့ဥပဒေတွေအတိုင်းဟိုအရေးယူခြင်းဘက်မှာကျွန်တော်တို့ကအားနည်းခဲ့တာကိုအစဉ်တစ်ဆက်ဒီ NLD အစိုးရဘက်မှာအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဟိုဝန်ကြီးတို့လည်းဟိုသတိထားမိပါပဲဟိုအရင်အစိုးရတွေရဲ့ကိုအစိုးရရဲ့အားနဲ့ကြောက်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအာယုံဆိုင်ပြီးတော့လှုပ်ဆောင်တာမျိုးရှိသလား
လှုပ်ဆောင်ပါတယ်ကျမတို့
ဟာပြောပြလို့ရမှာဘယ်သူ
ကျမတို့ဒေတာမှာလည်းဟိုပေါ့ဟိုဒီမိုင်းနေပေါ့အခုမကုနာဟိန်းသားမိုင်းဆိုလို့ကြီးကျမတို့တစ်နှစ်ကျော်ပိတ်ထားလိုက်ပိတ်လိုက်ပါတယ်မိုင်းပိတ်လိုက်ပါလို့ဒီသူတို့စွန့်ပြစ်မြေစာတွေကိုထိုးများပုံဒီများပုံဟိုချောင်းပိတ်ဒီချောင်းပိတ်လုံနေတဲ့များကာလပတ်လို့ကျွန်တော်တစ်နှစ်ကျော်ပိတ်ပစ်လိုက်ပါတယ်ပိတ်တော့မှသူတို့ကဒါသူတို့ရေးယူတာကိုရေးယူတဲ့အခါမှာသူတို့ကဒီတစ်နှစ်ကျော်ကာလမှာသူတို့အစိုးရပေးရမယ့်ခွန်သူတို့ပေးရပါလိမ့်ရှင်ဘာလို့အစိုးရပေးရမယ့်ခွန်ကတော့မပြတ်တမ်းဆိုတော့အစိုးရပေးရတဲ့ခွန်နဲ့သူတို့ကဘာရင်ဖြစ်လာတဲ့ခါကျတော့မှဒီမြောင်းနေချောင်းနေသူတို့ဖော့ပါလိမ့်ရှင်အဲ့ဒီအချိန်ကာလမှာကျွန်တော်တို့အစိုးရလည်းဝင်ကူလုပ်ပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီကိုဒေတာခန့်ဒီဟိုနေမဲ့ကျမကြီးပါညာအတွက်ပဲဆိုပြီးတော့ကျမတို့ဝင်ကူပြီးလုပ်ပေးပါတယ်ဒါပေမဲ့လို့သူတို့ဒီမြောင်းနေချောင်းနေသူတို့စွပစ်မြေစာပုံတွေမပုံသေးသေး၍တန်တန်ရှင်းရှင်းမလုပ်သေးကျမတို့ပိတ်ပလိုက်ပါတယ်ပိတ်ထားတာအဲတစ်နှစ်ကျော်လောက်ကြာပါတယ်
ကျောင်းပြီးသေးရောဝင်ကြိုဒီ
ကျောင်းပြီးသေးလည်းပိတ်ထားတာပါရှင
်အခုဒုနေလည်းကျောင်းပြီးသေ
းပိတ်ထားတာပါ si ba le si ba ban chong ni ta ma ba si ban chong ni ta so ho ba de phat nai ngai ne sa paw ai ma le a lo ba chong mi twe ye mie sa paw ni tu ra chong mi twe tae yin ni yo yu de tae nu ri yo paw plai de paw ne paw ni ya tu lo lo mi law ne di twe chong di ya khou ngwe di ya pi tu wo dokkha pe de pai ya me di chong mi twe mai ya le chama tin ni 6 la law si ba bi pai tha la အဲ့တော့နေရကျမတို့လာပြောပါတယ်အဲ့တော့ကျမတို့မှာတတ်တုတွင်းတတ်တုတွင်းမှာတတ်တုတွင်းစောက်ကြည့်ရဖွဲ့ဆိုကျမတို့ဆာပလင်ပေါ့နော်ကျမတို့ဆာပလင်ပေါ့ဆာပလင်ဖွဲ့ပါတယ်ကျမတို့ရွာကိုရွာရွာလူကြီးတွေအဲနောက်ပြီးတော့သက်ဆိုင်ရာအဲ့ဒီဟိုဟိန်းသားတွေဘိုင်မှာဆို Christian Community ဆိုတော့ဒီကရင်ပေါ့ဘာသာရေးဆရာတွေနဲ့ဒီသခန်တွေနဲ့ကျမတို့တတ်တုစောက်ကြည့်ရဖွဲ့ဆိုပြီးဖွဲ့ပါတယ်ဒီတတ်တုစောက်ကြည့်ရဖွဲ့နဲ့ဒီတတ်တုကျမရဲ့ဟိုပေါ့တိုင်းတတ်တုတွင်းဝန်ကြီးက3လတခါသူတို့အစည်းအဝေးဝေးကြပါတယ်ဟာကျွန်တော်တို့တတ်တုတွင်းမှာတော့ဘလို့ဖြစ်ကျွန်တော်တို့တတုတွေမှာဘလို့ပုံစံဖြစ်နေရဲဆိုဝန်ကြီးကအဆင်မပြေလို့ရှင်းဆင်းကြည့်ပါတယ်တကယ်တမ်းမှန်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့မိုင်းပိတ်ပါတယ်ဒီလိုပဲကျွန်တော်တို့ရေးယူခဲ့ပါတယ
် personally ပေါ့ frustrate ဖြစ်တဲ့ issue တွေဝန်ကြီးဥပဒေမှာအများကြီးရှိမှာပဲတဘောကိုကဒီဥပဒေကိုပြဋ္ဌာန်းခြင်းနဲ့လွတ်တော်ကသဘောမတူတာရှိမယ်တဘောကကိုလို့ရှင်းတဲ့ project အတွက်လုံလောက်တဲ့ရမုံကမရှိတာဖြစ်ကောင်းလည်းဖြစ်မယ်ဆိုဝန်ကြီးချုပ် personally တကယ်ကိုပုဂ္ဂိုလ်ရေးရတကယ်ကိုကလည်းလူလာလာဖြစ်စေခြင်းနဲ့ဟိုပက် project လေးတွေရှိတယ်မလားတို့အစိုးရကောင်တွေတရားကိုကနဲ့ကိုအဲ့ဒီအမျိုးစိတ်ညစ်မိတဲ့ဟိုဟာတွေပေါ့စီမံကိန်းတွေလုပ်ငန်းတွေ frustrate ဖြစ်တာတွေဘာတွေရှိလဲဦးလို့
အဓိကကတော့ကျမတို့ပြည်သူကို democracy fraud တွေလုပ်နေတယ်လို့ပြောလို့ရှိရင်ပြည်သူက democracy fraud တွေရဲ့အနှစ်သာရတွေကိုသိရပါမယ်ရှင်အထူးသဖြင့်လူငယ် community မှာပေါ့ကျမသိစေချင်တယ်အဲ့ဒါတွေကိုကျမတို့ဆိုရမလုပ်ပေးနိုင်ဘူးအားနေတယ်democracy fraud ဆိုတာဘယ်လိုမျိုး democracy ဆိုတာဘယ်ကိုအခြေခံလဲ democracy ရဲ့အဓိကအကြောင်းရတယ်ဒါတွေကိုကျမတို့ပညာမပေးနိုင်ပညာပေးနိုင်မပေးချင်ဆိုတော့ကျမတို့ NLD party ကိုဆိုလိုခြင်းမဟုတ်ဘူးပြည်သူတွေကိုထက်ထဝဝင်နေဥမာကြောင်းပေါ့အခုမှတက္ကသိုလ်ပေါ့ကျမတို့အဲ့ဒီမှာဟာတင်တန်းခုလို့တက္ကသိုလ်ကျောင်းပိတ်ရချိန်မှာကျမတို့ဒီကလေးတွေကိုဒီ democracy fraud နဲ့ကျမတို့ democracy နိုင်ငံသွားနေတယ်ဆိုပြီးကလေးတွေကဘာမှမသိပဲနဲ့သူတို့သွားချင်နေလမ်းသွားနေလို့မရဘူးလေအားလုံးကဝေးစခုတွေကိုသွားမှာဒီဟာကိုကျမရမ်းလှုပ်ချင်တယ်ဒါကျမရဲ့ဘာကျမတို့ကတော့နိုင်ငံရေးတမားတွေတသက်ဆိုတော့ဒီကိစ္စကိုကျမလှုပ်ချင်တယ်နောက်ပြီးတော့အပြည်သူတွေကဒီပရဟိတလုပ်ငန်းလို့ခေါ်တယ်ကျမတို့မြန်မာနိုင်ငံဆိုတာအကိုကြီးတို့လည်းသိပါတယ်နှစ်တော်ကြာကြာကိုဟိုပရဟိတလုပ်ငန်းကိုအားမပေးခဲ့တဲ့နိုင်ငံဖြစ်တဲ့ကျောပရဟိတလုပ်ငန်းဆောင်ရွက်ချက်လေးတွေကိုကျမအားပေးချင်တယ်ဥပမာလူအိုယုံလုပ်ငန်းလေးတွေတို့ဆေးကုတဲ့ဒီပေါ့ဒီဆေးကုတဲ့အဖွဲ့အစည်းလေးတွေဒါတွေကိုကျမတို့ခမဲ့ပေါ့နော်ကျမတို့ကူညီပေးချင်တယ်ကျမတို့ဆိုရအမေတို့လိုပဲစူးစီးပြီးတော့သွားကျမဆိုရင်တော့ဒီအခမဲ့ဆေးကုတဲ့လုပ်ငန်းလုပ်ခဲ့တာကျမ၅နှစ်တိတိဒီတိုင်းလုပ်တယ်ကျမကရင်ရွာတွေသွားတယ်ခလေးတွေလည်းတင်တယ်ခွေးတွေလည်းတင်တယ်စားအုပ်စားကွက်တွေလည်းယူပြီးကျမသွားလေလိုက်တယ်ချောင်းဖျားတွေပဲချောင်းဖျားတွေကျမသွားခဲ့တဲ့နေရာတွေပဲကျမအဲ့မှာဆေးကုတဲ့အချီးပေးတယ်သူတို့ health education နင်တို့ထမင်းနဲ့ပေးဦးနေပြီးစားနေလို့မြောင်နင်တို့သားစားမယ်ကြက်မွေးဘာညာပေါ့နော်ဝက်မွေးအဲ့လိုမျိုးလေးတွေကျမတို့လုပ်ခဲ့တယ်ကျမတော်ရဲမှာပြောတဲ့လူမျိုးပါ။ဘာဆိုကရင်လူမျိုးလည်းဖြစ်တော့လေ
။အဲ့
လ
ိုမျို
းကရင်သွေးဆိုတော့ကရင်ဒီပေါ့ကရင်လူရဲလည်းမဟုတ်ပါဘူး။ဗမာတွေလည်းပါပါတယ်။အားလုံးအဲ့ဒီ community တွေကြားမှာကျမနေခဲ့တဲ့လူပါ။ကျမဒီရွေးခန့်ခန့်ဒီမှာကျမမျိုးပေါ်ရောက်လာတဲ့လူဖြစ်ပါတယ်။ကျမဒါတွေကိုဒီအုတ်ချုပ်ရေးဆိုတော့ကျမအနေနဲ့အိမ်မက်ကိုတခါမှထက်မက်ဖူးတဲ့ကိစ္စတွေဖြစ်ပါတယ်။ကျမအနေနဲ့တော့တော်တော်လေးဟိုပေါ့challenges တွေဖြစ်ခဲ့ပါတယ်။နောက်ပြီးတော့ဘာသာရေးပေါ့ဘာသာရေးဆိုကျမဗုဒ္ဓဘာသာမဟုတ်ဘူးဆိုတော့ဗုဒ္ဓဘာသာရဲ့အခင်းကျင်းဒီမှာကျမတော်တော် ceremony တွေမှာတော်တော်များများကျမပါဝင်မဆောင်ရွက်ဘူးပေါ့နော်။ဒါပေမဲ့ baby ကကျမလှူတယ်၊ကူညီတယ်။ဟိုလှုပ်ဆောင်စရာရှိရင်ကျမခင်မောဘုဒ္ဓစ်ပါအဲ့တော့ကျမခင်မောလောက်ခိုင်းနေအဲ့လိုမျိုးလေးတော့ရှိတာပေါ့ဒါပေမဲ့လည်းကျမနားထောင်ကြည့်ရတလောက်တော့ဒီ Buddhism community ကလည်းကျမကိုလက်ခံပါတယ်ဝင်ကြုတ်ကလှူတာပဲတန်းတာပဲဘာသာရေးမခွဲခြားဘူးဒီလိုပဲလုပ်တာပဲဆိုကျမတို့လည်းအဲ့လိုပဲလုပ်ပါတယ်အဲဒါပေမဲ့လို့နည်းနည်းတော့လေဒီဥပမာပေါ့ကချင်ပြည်နယ်မှာကျမဘုံကြီးကျုပ်ဖြစ်မယ်ဆိုရင်တော့တိတ်ပြီးပြဿနာမရှိဘူးလိုက်လို့ညွှန်ချွေရှိရဲအကရင်ပြည်နယ်မှာဆိုလဲကျမလုံးလို့ရသေးတယ်အခုဒီလိုမျိုး Buddhism community မှာလောက်ရတယ်ဆိုတော့နည်းနည်းတော့ကျမအတွက်ခက်ခဲဖြစ်ပါတယ်ဒါလေးတော့အခုရှိပါတယ်ဥပမာဖျားရတယ်ဗျာကိစ္စဆိုရင်ကျမနဲ့အဆင်မပြေဘူးပေါ့အဆင်မပြေဆိုဖုန်းကြီးနဲ့လဲကျမစကားပြောလို့အဆင်မပြေအဲ့တော့ဂျားရဲလူတွေနဲ့ဆိုတော့လဲနည်းနည်းဟိုပေါ့ဟိုကိုလိုချင်တဲ့စကားတွေမရောက်ဘူးတွေပါတယ်ဒါတော့ရှိပါတယ်ဒါပေမဲ့လို့ကျမတို့ကတော့ဘယ်ဘာသာမဆိုကျမမေတ္တာတရားနဲ့သွားတဲ့ဘာသာဆိုကျမလက်ခံပါတယ်ကျမဒီဟိုဒီဟိုဗုဒ္ဓရဲ့ဆုံးမတွေလေကျမဖတ်ဖူးပါတယ်ကျမလေ့လာပါတယ်ဒီဟိုမွတ်စလင်ရဲ့ဆုံးမတွေလေကျမလေ့လာတာပဲဘာသာတိုင်းကကောင်းပါတယ်လူတွေကမေတ္တာတရားနည်းနေလို့သာဖြစ်တာပါကျမတော့အဲ့လိုပဲလက်ခံပါတယ
်
ဘာသာရေးကိုလည်းကျမလိုက်စားပါတယ်အားလုံးကိုလည်းလှူပါတယ
်ဘုညိုကျေးဇူးအများကြီးတင်ပါတယ်အခုလိုဟိုဆေးရှင်းလေးရှင်းချာရှင်းရှင်းပြပေးတာ
ဒါတော့တင်းနေလာကြီးတိုင်း ဝန်ကြီးချုပ်ဒေါ်လက်လက်မော်နဲ့ကိုဇော်ဝင်းလိုင်တွေ့ဆုံမေးမြန်းတင်ဆက်ထားတာရောနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်းနေနိုင်မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံလာနေနန်းခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook တို့အပြင်VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပြီးတော့အချိန်မီပြန်လည်ပြီးတော့လည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
NLD ကောင်းဆောင်တွေနဲ့ဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့ကြိုးစားနေရင်တက်မတော်ကောင်းဆောင်တွေနဲ့ညှိနှိုင်းရမယ်တက်မတော်ဘက်က
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုဖော်ပြပေးသွားချင်ပါတယ်။ Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတို့လေးကိုအရင်ပြောပြပေးပါမယ်နော်။VOA ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့ကျွန်တော်ကတော့ကမ်ပလူမြို့နယ်မှာနေထိုင်တဲ့ဥကင်ချီဖြိုးဝေလှိုင်မှာ VOA ဝိုင်းတော်သားတွေကျဲမာပါစီလို့ဆူတောင်းပေးလိုက်ပါတယ်ဆိုတော့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOA သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေနပ်ကျေးဇူးတင်ပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါကျွန်တော်တို့မြန်မာနိုင်ငံကြီးအများဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတို့လေးကိုရေးပို့လာပါတယ် VOA season ကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါတယ်ရှင်မြန်မာနိုင်ငံရေးလောကဆိုင်ရာ EGM အသုံးနှုန်းများဆိုပြီးတော့ဒီ VOA ကနေပြီးတော့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့အစီအစဉ်ကိုတင်ယူချင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြားရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့အစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရသလိုပြန်ပြီးတော့လဲလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လဲလုပ်ပေးထားပါတယ်နော်အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လဲသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါတယ်အဲ့ဒီသောရရှင်ကတော့ Michael Ray ဆိုတဲ့သောရရှင်ပါနောက်ထပ်သောရရှင်တစ်ယောက်ကတော့ Mychit Margaret လို့ရေးထားပါတယ်ဒီ Mychit Margaret သောရရှင်က A good program I'm very grateful to you တဲ့အရင်ကောင်းတဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့သောရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ် ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျွန်တော်တို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းမှာလို့ရေးလာပါတယ်။ကျွန်တော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါမယ်နော်။ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျွန်တော် VOA ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ။ကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။တော်ရရှင်ခွန်ကောင်ဆက်ဦးဆိုတဲ့တော်ရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရာကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချေးယူပြီးတော့ဒေယဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျတိုင်းနေလဲရောနေမတော်ပဲနဲ့တယောက်ကနေ၃ယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝင်တန်းတွေအစိုးရဝင်တန်းတွေကစတိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားနေကြပါတယ်ခင်ဗ
ျဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရက်လဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOA အစီအစဉ်ကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOA သတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျတယ်ဆိုတာမျိုး like သွားလို့ရပါတယ်အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်။တော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ်
။ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်။မနက်6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါ။တရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအသံမကြရဖြစ်နေပါတယ်။ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအသံတွေရောထွေးနေပါတယ်။မနက်တိုင်းနားထောင်နေကြမှို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်။နားထောင်ခဲ့တာ20ဝန်းကျင်ရှိပါပြီ။ကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပ
ါဟုတ်ကဲ့ပါနားထောင်လာတာအနည်း20ဝန်းကျင်ရှိပြီဆိုတော့ VOA ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဖယ်နဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးတော့နားဆင်လို့ရပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ခြင်းပါတယ်။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုရင်တော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဆုံးဖြေကြားခြင်းပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အင်းစာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်နေပြောတာကြားဘူးပါတယ်နော်ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနေဆိုရင်ပြောပြပါမယ်ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambi's News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Burmese News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ် Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့ကျမတို့ပြီးခဲ့တဲ့တပတ်တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်မှာတင်ဆက်ပေးထားတဲ့အုံမခွက်ခွန်တွေကိုအသုံးပြုတဲ့လက်မှုအမှုပညာဖန်တီးထားတဲ့သူတယောက်ကြောင့်တင်ဆက်ပေးထားတဲ့သူ့အကြောင်းအစီအစဉ်မှာအဲ့မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူချင်ပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြီးတော့လည်းအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ဦးတန်းလွင်ကိုဆက်သွယ်ပြီးတော့မေးမြန်းပြီးတော့သူ့ရဲ့လိပ်စာကိုသူခွင့်ပြုတယ်ဆိုရင်ကျမတို့လှမ်းပြီးတော့ပို့ပေးလိုက်ပါမယ်ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်နားလည်မယ်လို့မျှော်လင့်ပါတယ်ကျမတို့ view ကိုစာရေးကြတဲ့သောရရှင်တွေထဲမှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်အဲ့ဒီချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ် library ဆိုတဲ့သောရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုတရစ်မှာဖတ်ရတာသိက္ခူမကျေနပ်ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်းနေရာကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တောင်ထင်ရတယ်။အထက်ကသူတို့စွန့်စားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တည်ဆောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းရင်းသားလက်နက်ကင်တပ်မတော်တွေကိုပြောပြချင်ပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေပေးချပြီးအစိုးရနဲ့ပြည်သူအတူတကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေချင်တယ်လို့ပြောပြပါနော
်အစိုးရနဲ့ပြည်သူအတူတကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်မြန်မာတစ်ချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတစ်ချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီဘက်တော့ Jewel G ဆိုထားတဲ့ message ဆိုတဲ့သချင်းလေးနဲ့တော်ရရှင်နေကိုဖြောပြခြင်းပါတယ်ရှင်အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Change you.
Cruelty ဆိုထားတဲ့ message ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချင်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတင်းနှင်းငွေနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်
။ညာစာတွေရေးထားတယ်နင်ဖမ်းမမဖတ်ချီပဲ။အရင်လိုပြောနေကြဖုန်းတန်လေးကဆက်
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာခဏကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုတင်ဆက်ပါတော့မယ် NLD ပါတီကဖွဲ့စည်းပုံကိုပြင်နိုင်မလားဘလို့ပြင်မှာလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်ကိုညံဝဲအောင်နဲ့မတ်အင်ဂျင်နိုင်တို့ကအခုညတင်ဆက်ထားတော့ပါခင်ဗျာ
ဒီကနေ့ဇွန်လ23ရက်နေ့24ရက်နေ့တွေကအာနာယ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပခဲ့ပါတယ်။အချိန်တိုတိုအတွင်းကျင်းပခဲ့တဲ့ညီလာခံမှာအစိုးရမူဝါဒအောင်မြင်အောင်ဝမ်းရံအားပေးရေးဖွဲ့စည်းပုံပြင်ရေးအပါအဝင်ရှေ့လုပ်ငန်းစဉ်5ရက်ချမှတ်ခဲ့ပါတယ်။ဒီရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံပြင်ရေးဆိုတာဟာ2012ကြားဖြတ်ရွေးကောက်ပွဲမဝင်ခင်ကတည်းက NLD ပါတီရဲ့မူဝါဒတရအနေနဲ့ရှိခဲ့ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲကြီးမှာပါပါတီရဲ့လုပ်ငန်းစဉ်ဖြစ်ပြည်သူတွေကိုချပြမဲဆွဲခဲ့တာပါတိတ်မကြခင်2015အထွေထွေရွေးကောက်ပွဲကျင်းပပြီးတာ3နှစ်ပြည့်ပါတော့မယ်ဒီကာလအတွင်း NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောတာဆိုတာလှုပ်ရှားတာပြည်သူတွေမတွေ့မြင်ကြရပါဘူးဒီအတွက်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကလည်း NLD ခေါင်းဆောင်တွေကိုအဲ့ဒီမေးခွန်းမေးခဲ့ကြပါတယ်NLD ပါတီဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်နိုင်ပါမလားဆိုတာခုတစ်ပတ်လေးလာသုံးသက်တင်ပြသွားပါမယ်
။အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အာဏာရှင်အစိုးရလက်ထက်မှာသူတို့စိတ်ကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးက NLD ဟာ2008ဖွဲ့စည်းပုံကိုလက်ခံခဲ့တာမဟုတ်ပါဘူး။တကယ်တကယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်ရင်ဒီမိုကရေစီစနစ်နဲ့နည်းနည်းမှလိုင်လျောညီထွေမဖြစ်တဲ့အချက်တွေအများကြီးတွေ့နိုင်မှာဖြစ်ပါတယ်။တမရဟာတတိတခြားရက်ဒီခွင့်ရပြီးရွေးကောက်ခံအစိုးရရဲ့စီမံခန့်ခွဲမှုအောက်ရှိနေတာတမရရွေးချယ်ရမှာတမရကမဲ25ရာခိုင်နှုန်းကိုရယူထားတာဥပဒေပြုလွှတ်တော်အသီးသီးမှာတမရသားအမတ်တွေ25ရာခိုင်နှုန်းနေရာယူထားတာအစိုးရအဖွဲ့ထဲမှာအရေးပါတဲ့ကာကွယ်ရေးပြည်ထရေးနေဆိုင်ရေးရာဝန်ကြီး3ယောက်ကိုတမရကဝေးဦးစီးချုပ်ကစိတ်ကြိုက်ခန့်အပ်တာတိုင်းနယ်ပြည်နယ်အသီးသီးမှာဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နေလုံးဝန်ကြီးကိုတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားအရာရှိတွေထဲသွင်းရတာဒေါ်ဆန်းစုကြည်ကိုတမနာအဖြစ်တင်မြှောက်လို့မရနိုင်တဲ့ပုံမှန်59စာလုံးလိုမျိုးထဲသွင်းထားတာစတဲ့အချက်ပေါင်းများစွာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးငကိုကလေးက NLD မှာသဘောထားနှစ်မျိုးကွဲပြားခဲ့ပါတယ်ပထမတစ်မျိုးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်အများစုကြီးရဲ့သဘောထားဖြစ်ပါတယ်ဒုတိယတစ်မျိုးကတော့2008ဖွဲ့စည်းပုံကိုဖျက်သိမ်းပြီးဖွဲ့စည်းပုံအစ်စ်နဲ့အစားထိုးရေးဖြစ်ပြီးကွယ်လွန်သွားပြီဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်နဲ့ရှေ့နေကြီးဦးကိုနီတို့ရဲ့သဘောထားဖြစ်ပါတယ်။နောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD ပါတီရဲ့မူဝါဒသဘောထားဖြစ်လာပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီအတွင်းလေလာသုံးသပ်မှုတွေလုပ်ကြရမှာအချက်ပေါင်း168ချက်အထိပြင်ဆင်ဖို့လိုတယ်ဆိုပြီးသဘောထားထွက်လာပါတယ်။ဒါပေမဲ့အဲ့ဒီအချက်လက်တွေပြင်နိုင်အောင်ဘလို့တဏကဗျူဟာနီးဗျူဟာတွေနဲ့လုပ်ကြမလဲဆိုတာမျိုးကိုတော့ချမှတ်တာမတွေ့ကြရပါဘူး။2012ကြားဖြတ်ရွေးကောက်ပွဲဝင်ဒေါအောင်ဆန်းစုကြည်အပါအဝင် NLD အမတ်40ကျော်လွှတ်တော်အသီးသီးတဲ့ရောက်ပြီးနောက်ပိုင်း NLD ဟာဖွဲ့စည်းပုံပြင်ရေးတတိုင်းပြည်လုံးအတိုင်းအတာနဲ့စူးစမ်းလာပြန်ပါတယ်။ဒီတစ်ခါပြင်ဖို့စူးစမ်းတာကတော့ပုံမှန်436ပါ။ NLD ခေါင်းဆောင်တွေနဲ့ဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့စူးစမ်းနေရင်တက်မတော်ခေါင်းဆောင်တွေနဲ့ညှိနှိုင်းရမယ်။တက်မတော်ဘက်ကသဘောမတူရင်ပြင်ဆင်ဖို့မလွယ်ဘူး။ဒါပေမဲ့ပုံမှန်436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းဖွဲ့စည်းပုံပါဘယ်ပုံမှန်ကိုပြင်ကျင်တည်ဖြစ်စေတက်မတော်ဘက်ကသဘောမတူလဲပြင်လို့ရသွားလိမ့်မယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်436ဟာအရေးကြီးပြီးတကပေါက်လဲဖြစ်တယ်။ဒီတကပေါက်ပွင့်သွားရင်ကျန်တာအလုံးပြင်နိုင်လိမ့်မယ်လို့ယူဆပြီးပုံမှန်436ပြင်ဆင်ရေးလှုပ်ရှားမှုလုပ်ခဲ့တာပါ။အ
ဲ့ဒီပုံမှန်436ပြင်ဆင်ရေးNLD ခေါင်းဆောင်မှုနောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပါအဝင်လူထုလူသားစားအဖွဲ့ဘောင်းဆောင်နဲ့ပြည်သူအများစုကြီးကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ NLD ပါတီခေါင်းဆောင်တွေမတွက်မိတဲ့အချက်ကသူတို့လူလားသလိုပုံမှန်436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းတမရော်သဘောထားမပါလဲဖွဲ့စည်းပုံတစ်ခုလုံးကိုလူသလိုပြင်ခွင့်ရသွားမှဖြစ်ပြီးတမရော်ခေါင်းဆောင်တွေနဲ့တမရော်တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ပွဲတွေလက်ထဲရောက်သွားလိမ့်မယ်ဆိုတာကိုတမရဘကတည်နေတဲ့အချက်ပဲဖြစ်ပါတယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်436ပြင်ဆင်ရေးဆိုတာဟာအခက်ခဲဆုံးဖြစ်လိမ့်မယ်ဆိုတာသဘောမပေါက်လို့အဲ့ဒီလှုပ်ရှားမှုလုပ်ခဲ့တာလို့သုံးသပ်နိုင်ပါတယ်တကယ်လဲအဲ့ဒီပုံမှန်436ပြင်ဆင်ရေးလုံးဝမအောင်မြင်ခဲ့ပါဘူးတမရဦးသိန်းစိန်အစိုးရလက်ထက်လက်နက်ကင်တိုင်းသားတွေနဲ့ညဉ့်ညံ့ရေးလုပ်ပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ရေးစကားပြောလာပါတယ်တမရဦးသိန်းစိန်ပြောတာကတော့အစိုးရလွှတ်တော်တမရနိုင်ငံရေးပါတီအရက်ဘက်အဖွဲ့အစည်းလက်နက်ကင်တိုင်းသားတွေအားလုံးပါဝင်တဲ့ညဉ့်ညံ့ညီလာခံကြီးတွေကျင်းပမယ်အဲ့ဒီရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တွေတင်ပြီးဖွဲ့စည်းပုံပြင်ရေးလုပ်မယ်မလို့ရပါနဲ့ဆိုတာပါပဲအဲ့ဒီအချိန်တုန်းကဒေါ်ဆန်းစုကြည်နဲ့ NLD ဟာသမရဦးသိန်းစင်ရဲ့ဖွဲ့စည်းပုံပြင်ရေးနီးနာကိုလက်မခံခဲ့ကြပါဘူးဖွဲ့စည်းပုံပြင်ရေးအတွက်တိကျအကောင့်တွေဖော်ရမယ်ဆိုတဲ့သဘောမျိုးပဲရှိခဲ့တာပါနောက်ပိုင်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအာဏာရလာတဲ့အခါသမရဦးသိန်းစိန်ထားရခဲ့တဲ့ NCA လမ်းကြောင်းအတိုင်း21ရာစုပင်လုံညီလာခံတွေဆက်လုပ်ပါတယ်ဖွဲ့စည်းပုံပြင်ရေးတီးခြားအကောင့်ထည့်ဖော်မယ်ဆိုတာမပြောတော့သလိုလှုပ်ရှားမှုတွေလည်းဆက်မလုပ်တော့ပါဘူးနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်21ရာစုပင်လုံကရလာတဲ့သဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံပြင်ရေးလုပ်နိုင်တယ်ပြောလာတဲ့အခါအရင်သမရဦးသိန်းစိန်ပြောခဲ့တဲ့လမ်းကြောင်းအတိုင်းပဲလုပ်တော့မယ်ဆိုတဲ့သဘောဖြစ်လာတာတွေ့ရပါတယ်
ကျင်းပပြီးသွားတဲ့ NLD ပါတီဒုတိယအကြိမ်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာပါတီဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်လွှတ်တော်ကပြည်ထောင်စုသဘောတူညီချက် Union Accord တရက်ချမှတ်ပြီးဖွဲ့စည်းပုံပြင်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒီအချက်ကိုကြည့်လိုက်ရင် NLD ဟာဖွဲ့စည်းပုံပြင်ရေးတီချလှုပ်ရှားစ조사သွားတော့မှာမဟုတ်ပဲ21ရာစုပင်လုံညီလာခံသဘောတူညီချက်တွေကနေတဆင့်ပဲ조사သွားတော့မယ်လို့မှတ်ယူရပြီးအချိန်အများကြီးယူရအောင်မယ်ဖြစ်ကြပါရှင
်တရင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ် VOE မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်ကိုလွင်ငင်းညက်နဲ့မအီတန့်စင်တို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲတရားဝင်အထိမ်းအမှတ်အယုတ်လေးဖြစ်တဲ့ဇာဘီဗာကားလို့နာမည်ပေးထားတဲ့ဝမ်ဘလေးရုပ်ကလေးတွေပုံစံတူကျုပ်ခွန်အယုတ်လေးတွေလည်းရှိနေပါပြီဗီယက်နမ်နိုင်ငံဟိုချီမင်းစီတီမြို့ကအသက်68နှစ်အရွယ်အငင်းစားကျောင်းဆရာငွေတန်တမ်ကကျုပ်အခွန်လေးတွေနဲ့ဖန်တီးနေတာပါသူဟာဘောလုံးဝါနာရှင်တဦးဖြစ်ပြီးတော့အဲ့ဒီရုပ်ကလေးတွေဖန်တီးဖို့နိုင်ပေါင်းများစွာအချိန်ယူရတာဖြစ်ပါတယ်။အာကစားမြင့်မှန်တက်ထားတဲ့ဝမ်ဘလေးရုပ်ကလေးအပါအဝင်တခြားနာမည်ကြီးဘောလုံးအကျော်မော်တွေဖြစ်ကြတဲ့ခရစ်စတီယာနိုရိုနယ်ဒိုနဲ့လာနယ်မက်ဆီတို့ရဲ့ရုပ်ကလေးတွေကိုလည်းကျက်ဥခွန်ငုံဥခွန်နဲ့ငှက်ကလပ်အုပ်ဥအခွန်တွေကိုပါတုံးပြီးတော့ ဖန်တီးထားပါတယ်။ဝါသနာအရအခုလိုအယုတ်ကလေးတွေစတင်ဖန်တီးခဲ့တာတောင်အာဖရိက2010ကမ္ဘာဖလားဘောလုံးပွဲတွေကလေးကဖြစ်ပြီးတော့အခုချိန်မှာတော့အယုတ်ပေါင်း1000နီးပါးရှိနေပြီဖြစ်ပါတယ်။တခြားနာမည်ကြီးသူတွေဖြစ်တဲ့ရုပ်ရှင်သရုပ်ဆောင်ချာလီချက်ပလင်၊အမေရိကန်သမ္မတဟောင်းဘရက်အိုဘားမာ၊ Obagenan Style တချင်းနဲ့နာမည်ကြီးလာတဲ့ကိုရီးယားအဆိုတော်စိုင်းပုံလူတွေကိုလည်းဥက္ကုံမျိုးစုံတုံးပြီးတော့ဖန်တီးခဲ့ပါတယ်။အခုလိုပုံလူရုပ်လေးတွေဖန်တီးရမှာအခက်အခဲဆုံးကတော့တင့်တော်တဲ့ဥက္ကုံရနိုင်ဖို့ပါပဲ။တမဟာသူ့အယုတ်လေးတွေကိုရောင်းချခြင်းမရှိဘဲနဲ့သူ့ရှိလာလေသူတွေကိုကြည်နိုင်မှုပြသထားပါတယ်။ဗီယက်နမ်မှတ်တမ်းတင်တဲ့ဌာနတစ်ခုကတော့ဥက္ကုံအမှုပညာဖန်တီးနိုင်မှုအများဆုံးဖြစ်သူကိုမှတ်တမ်းတင်ထားပါတယ်။ဒီနေ့မှာတော့ကမ္ဘာစံချိန်ချိုးကိုမျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်စန်တာမော်နီကာမြို့ကလေးမှာတက်တန့်လိုအယောင်ဆုံးလက်လက်တောက်နေတဲ့ဗီဇာလေးတွေရနိုင်ပါပြီ။ဗီဇာနာမည်ကို Magic AF လို့နာမည်ပေးထားပြီးတော့မာဂရီတာပိုင်းကိုအယောင်ဆုံးဖြစ်အောင်စားနိုင်တဲ့အယောင်လက်လက်တွေရောထားတာပါ။ဆိုင်ကလူတွေကတော့ဒန်နာယီတဲကဥကြိုတစ်ချောင်းပါတဲ့ယူနီကောင်းမြင်းရဲ့အမ်ဘတ်လို့အပျော်သဘောနဲ့ယူနီကောင်းပြူလို့ခေါ်ကြပါတယ်။ဒက်ဝူဗီဇာဆိုင်ဟာမနစ်တုန်းကအခုလိုအယောင်ဆုံးဗီဇာတွေကိုအစမ်းသဘောမျိုးအကန့်အသတ်နဲ့ရောင်းချခဲ့ရာကစားသုံးသူတွေတောင်းဆိုတာများလွန်းတဲ့အတွက်အခုလိုရောင်းချရတာပါလို့ဆိုင်မန်နေဂျာမက်ပီတာကပြောပါတယ်။လူကြိုက်များလွန်းတဲ့အတွက်လည်းဆက်လက်ရောင်းချနေမှာပါလို့ပြောပါတယ်။ Irish လူမျိုးတွေရဲ့ဘာသာရေးယဉ်ကျေးမှုပွဲတော်နေ့ဖြစ်တဲ့ St. Patrick's Day မှာအထိမ်းအမှတ်အယောင်အစိမ်းရောင်ဖုတ်ထားတဲ့ပီဇာ၊ဆေးကြောက်ကြိုက်တဲ့သူတွေအတွက်ဆေးကြောက်ပီဇာတွေကိုလေးလပိုင်း20ရက်နေ့တွေမှာလဲထုတ်လုပ်ရောင်းချခဲ့မှုပါတယ်။ဒါပေမဲ့လည်းအခုလိုရောင်းဆုံးလက်လက်တောက်နေတဲ့ပီဇာကတော့လူကြီးကလေးအကုန်ကြိုက်တာဖြစ်ပြီးတော့ထူးခြားတယ်လို့မန်နေဂျာဖြစ်သူကပြောပါတယ်ခင်ဗျာ။
အပူလိုင်းတန်ခံနေရတဲ့ပြည်တင်ကလန်ဒန်မြို့ကတရိတ်ဆန်ရုံမှာတော့အပူဒဏ်တက်တာစေဖို့တရိတ်ဆန်လေးတွေကိုရေခဲကြောင်းကျူးနေပါတယ်။အပူချိန် 30 ဒီဂရီဆယ်စီယပ်စ်ထက်မနည်းပူနေတဲ့အတွက်မြောက်ကလေးတွေမြောက်ဝင်တွေအပူဒဏ်တက်တာစေဖို့ပဲတွေနေကြာစီတွေတခြားအသီးနှံတွေရောထားတဲ့ရေခဲကြောင်းတွေကိုပြုလုပ်ကျူးမွေးနေရပါ။ကြားနဲ့ပန်ကွင်းတချို့လိုမျိုးသတ္တဝါတွေကတော့ပူနွေးတဲ့ရာသီဥတုမှာပျော်ကြပေမဲ့လည်းတချို့သတ္တဝါတွေကတော့အပူဒဏ်ကိုမခံနိုင်ကြလို့အခုလိုအပူဒဏ်တက်တာအောင်လုပ်ပေးနေရတာဖြစ်ပါတယ်။ကြောင်ကြီးမျိုးနယ်ဝင်ဖြစ်တဲ့ကြားတွေကတနေကုန်နေပူစာလှုံပြီးတော့နေနိုင်ပေမဲ့လေဂေါ်ရီလာမျိုးဝင်ကြီးတွေကတော့အိတ်ထဲမှာနေပြီးတော့အေးခံနေရပါတယ်။ပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းက UK နိုင်ငံတဝန်းတစ်နှစ်အတွင်းအပူချိန်အမြင့်ဆုံးထိရောက်ခဲ့ပြီးတော့လာမယ့်ရက်တွေအထိအပူဒဏ်ခံစားရအောင်မယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
ဒါကတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကတင်းနာနေမင်းတစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီလိုမြန်မာပိုင်းရဲ့တင်းနာနေမင်းတစ်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့လူမှုကြီးကြပ်ရေးဆိုင်ရာအဖွဲ့အတွက်တနင်္ဂနွေနေ့မှာခုခံပြောဆိုခဲ့ပါတယ်ဒီအဖွဲ့ကိုတချို့တိုက်ခိုက်ဒီမိုကရက်တစ်ပါတီဝင်တွေကဖျက်သိမ်းပေးဖို့တောင်းဆိုနေတာပါဒီမိုကရက်တစ်ဒီအဖွဲ့ကိုဖျက်သိမ်းဖို့ဆက်ပြီးတောင်းဆိုနေမယ်ဆိုရင်နောက်ဘယ်ရွေးကောက်ပွဲကမှနိုင်တော့မှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာမုတ်တုံမိုးပြင်းထန်စွာရွာသွန်းရင်ရေကြီးမြေပြိုတဲ့အန္တရာယ်ကြုံရမှာကိုစိုးရိမ်တဲ့အတွက်ရာနဲ့ချီတဲ့ရိုဂျာဒုက္ခသည်တွေကိုပြောင်းရွှေ့ပေးခဲ့ပါတယ်။ကုတုပေါ်လွန်ဒုက္ခသည်စခန်းမှာနေတဲ့ဒုက္ခသည်263ရာအတွက်မြေပြိုမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာသိရတဲ့အတွက်ပိုးပြီးစိတ်ချရတဲ့နေရာကိုပြောင်းရွှေ့ပေးခဲ့တယ်လို့ UNHCR အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။American အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် John Bolton ကမြောက်ကိုရီးယားရဲ့ nuclear ဓာတုနဲ့ဇီဝလက်နက်အများစုကိုတစ်နှစ်အတွင်းမှာပဲဖျက်သိမ်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ် Kim Anin နဲ့သူ့နိုင်ငံမှာ nuclear ကင်းရှင်းလှုပ်ဆောင်မယ်လို့ Bolton ကအကောင်းမြင်ပြောဆိုတာပါဒီတော့တွင်မှာပဲဖိလစ်ပိုင်နိုင်ငံဆိုင် American သမ္မတကြီး Sun Kim ဟာတနင်္လာနေ့ကမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ကိုရီးယားနှစ်နိုင်ငံနယ်စပ်ဆင့်မဲ့ဇုံပန်မွန်ဂျွန်ကြီးရောမှာတွေ့ဆုံတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါဗါတယ်။ Gabapala Bolum Pengwe, such out then sent Shunta, Poison Rego Tening Rinima, Sabi Casarama, Ancient Russia Gas, Spain Tingo, Penalty Powing, Argo, Lego, and Nine Little Creation, and Dima Pomale, Penalty Powing, Lego, Tongune, Creation, Nine Quarter Final, Tetwabi, Three Quarter Final Puego, Nema Sanojin, July, She, Tening Rinima, Sana Nigwema, Shimbian Casarama, Pipari.
Titayon and Gadrin, Chinjuku. Talking muted, Genia, Tora Pipare, Gumnet, Season Tolu Yimua, Gunyaway on Pipio, Damasaya, Engineer Garo, Greek Bans Pipare, VOEA, Dignimina Pet, Season Ego, Landomita, and a Sell Leasing, Azetine, Lenlamita, Dia Cozet, Ruani, Tanguin Pigiraba, VOEU Nasin Edwe, Two Chizutin Shibare, Nangaga Toda Shimana, the one, Nema Pi to Vida, Alu, Joshua, Chami Javas.
This program has come to you from the Voice of America, Washington.